မင်္ဂလာရှိတဲ့ Christmas အခါသမယဖြစ်ကြပါစေသောတာရှင်များရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဒီဇင်ဘာလ25ရက် Christmas နေ့ပို့တခုနဲ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ1925ရောကနေတိုက်ထုတ်နေပါပြီရှင်။ကျမနှင်္ဂလာပါ။ဒီကနေ့အစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ။
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ဒီကနေ့ကြောက်တဲ့ Christmas နေ့အထိမ်းအမှတ်ဖြစ်မြစ်တာတရားရဲ့လေးနက်မှုတွေကိုပုံရံမင်းကြီး Francis ကအလေးအားဟောကြားသွားပါတယ်ဒီနေ့ Christmas နေ့မှာပဲဟောင်ကောင်မှာစူးရဆန့်ကျင်ဆန္ဒပြပွဲတွေဆက်လက်ပေါ်ပေါက်နေပြီးရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေကြားထိတ်တဲရင်ဆန်တဲ့ထိလည်းဖြစ်နေပါတယ်ဒီလိုထိတ်တဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမဆုမြတ်မွန်နဲ့အတူကြီးညာပေးသွားမှာပါ
ကောင်းပါပြီရှင်ရှိခိုင်ပြည်နယ်ပူးတောင်မြို့နယ်မှာတာဝန်ကျနေတဲ့လောက်ဝကအရာရှိသုံးဦးကိုအမြင်မသိတဲ့လူတွေမနေ့ကဖမ်းဆီးသွားတဲ့သတင်းမှာကြားမှာကတော့
ဒီကောင်ကနေပြီးတော့တောင်းလာကိုသွားတဲ့အပေါ်မှာဖန်ဆိုင်တော့ကျွန်တော်ဟိုကနေစားမှခေါ်သွားတော့တောင်းကြရဲ
ရှိခိုင်ပြည်နယ်လဝကဦးစီးမှုညွန်ကြားရမှုဦးအောင်မင်းပြောတော်တာပါရှင်နောက်ပိုင်းမှာပြေဆုံးချမှာပါဒါအပြင်နိုင်ငံတကာသတင်းဆောင်မတွေမှာတော့အမေရိကန်နိုင်ငံမှာနောက်နေချင်းပါရမီသမရာရွေးကောက်ပွဲအတွက်ကုစလဲလောင်းတွေရဲ့အကျိတ်နဲ့မဲဆွဲပွဲတွေနဲ့ပါကစ္စတန်အာနာရှင်ဟောင်းပါဗက်မူရှာရက်ကိုပါကစ္စတန်တရားရုံးကမျက်ကွယ်သေးတမ်းချမှတ်လိုက်တဲ့သတင်းဆောင်မှာအပြေဆုံးကိုထုတ်လွှင့်သွားမှာပါနောက်ပိုင်းမှာ Christmas Day တခြင်းတပုံနဲ့လည်းထုတ်လွှင့်သွားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိပ်တန်းရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးကြပါအောင်ရှင်
ဒီနေ့ကြောက်တဲ့ Christmas နေ့အထိမ်းအမှတ်ဖြစ်မြစ်တာတရားရဲ့လေးနက်မှုကိုပိုရမင်းကြီး Francis ကအလေးထားဟောကြားသွားပါတယ်
။ Natale ci ricorda che Dio continua ad amare ogni uomo, anche il peggiore.
မနာလို့ဘုရားသခင်ကကိုယ့်ကိုချစ်တယ်လို့လူတွေထင်နေကြပေမဲ့တကယ်တော့ဘုရားသခင်ဟာအကျွင်းမဲ့ချစ်ချင်းမြစ်တာနဲ့လူဆိုးလူကောင်းမခွဲကြပဲအဆိုးဆုံးလူတွေကိုတော့မှမြစ်တာထားတဲ့အကြောင်း St. Peter's Basilica ဘုရားကျောင်းကသံဃာရန်တရားဝဲမှာပိုရမင်းကြီးဟောကြားသွားတာပါ။Christmas အခါသမယဖြစ်ပုံရံမင်းကြီးဟာ St. Peter's Basilica ဘုရားကျောင်းတော်ဝရန်တာကနေဒီကနေ့ပြည့်သက်ကိုတရားဟောကြားမှာဖြစ်ပါတယ်ခရစ်တော်ပွားမြင်တဲ့ထိမ့်မှတ်ဖြစ်ဒီနေ့ကမ္ဘာတော်မှာ Christmas ပွဲတော်တွေဆင်နွှဲနေကြမှာပဲကက်သလစ်ခရစ်ယာန်သာသနာပိုင်ပုံရံမင်းကြီးနဲ့ Canterbury ကိုင်းချုပ်ဆရာတော် Justin Welby တို့ကလည်းတောက်ဆူရနိုင်ငံမှာငင်းချိုင်းနဲ့တာယာဝပြောရေးတွေမျှော်လင့်ကြောင်းဒီကနေ့ပဲသတင်းစကားပေးကြပါတယ်တင်မြင့်ရင်းနဲ့ညင်းရင်းကိုလိုတင်မြင့်မဲ့လမ်းကိုရှောက်ဖို့တောက်ဆူနိုင်ငံကြီးကောင်းဆောင်တွေတန်နေတဲ့ချားခဲ့ကြတဲ့ပေါ်စူတောင်းမြစ်တာပို့တာတဲ့ကြောင်းလဲပူတွဲထုတ်ပြန်ကြဖော်ပြခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ Christmas အားလိုက်ရက်ကိုဖလော်ရီဒါပြည်နယ်မှာအနားယူနေပါတယ်။မနေ့ကတော့ Christmas နေ့အဖြစ်ကမ္ဘာတစ်ဝန်းကအမေရိကန်တပ်ဖွဲ့တွေကိုသမ္မတထရန့်နှုတ်ခွန်းဆက်ခဲ့တယ်လို့သမ္မတကတော့မနီယာနဲ့အတူ Christmas အကျိုးညစာစားခဲ့တာပါ။ကမ္ဘာတစ်ဝန်း Christmas ဘိုးဘိုး Santa Claus ရဲ့ခီးစဉ်ကိုနှစ်စဉ်ချီးရခံလေးရှိတဲ့အမေရိကန်ရဲ့မြောက်အမေရိကတိုက်အာကာသကာဝေးတပ်ဖွဲ့ရဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်ကလေးတွေရဲ့မိကွန်းကိုဖြည့်ချတဲ့အစီအစဉ်မှာလည်းသမ္မတကတော့မလနီယာပါဝင်ခဲ့ပါတယ်။
ယေရှုခရစ်တော်ဖွားမြင်တဲ့ Bethlehem မြို့က Church of Nativity ဘုရားရှိခိုးကျောင်းမှာဒီကနေ့ Christmas ပွဲတော်နေ့ဝတ်ပြုဆုတောင်းပွဲကိုမနေ့တုန်းကကျင်းပခဲ့ပါတယ်။မေတော်မာယာယေရှုခရစ်တော်ကိုဖွားမြင်ခဲ့တဲ့အခုနေရာမှာ400စုတဲကဒီဘုရားကျောင်းကိုဆောက်လုပ်ထားတာပါ။မင်းညာတော်ကလည်းခရစ်ယာန်ဘုရားဖူထောင်တဲ့ချီဟာဂျော်ဒန်မြစ်တစ်ဖက်ကမ်းမှာရှိတဲ့ Bethlehem မြို့ကိုလာရောက်ပြီးတော့ Christmas ပွဲတော်ကိုကြိုဆိုဝတ်ပြုခဲ့ကြပါတယ်။ဒီကနေ့ Christmas နေ့မှာကမ္ဘာတစ်ဝန်းကခရစ်ယာန်ဘာသာဝင်တွေပွဲတော်ဆင်နွှဲနေကြချိန်မှာပဲစီးရီးယားနိုင်ငံမှာတာဝန်ထမ်းနေတဲ့ American စစ်သည်ယာနဲ့ချီတွေ့အိမ်နီးချင်းအီရတ်နိုင်ငံက American ဦးဆောင်တဲ့ပူးပေါင်းတပ်တွေကအထူး Christmas လက်ဆောင်တွေပေးပို့ခဲ့ပါတယ်။ Christmas ဘိုဘိုကြီးစီးလေးရှိတဲ့စဖားလေးအစား CH-47 Chinook ရဟတ်ယာဉ်နဲ့လက်ဆောင်တွေကိုယူဆောင်လာခဲ့ကြတာပါ။ Operation Holiday Express ဆိုတဲ့ Christmas အငွေ့အသက်တွေကိုလိုက်လံမျှဝေပေးတဲ့တပ်ဖွဲ့ဝင်တွေကအများပြည်သူလှူဒါန်းတဲ့လက်ဆောင်တွေကိုအခုလိုစီးရီးယားအရှေ့ပိုင်းမှာရှိတဲ့ American စစ်သားတွေအတွက်လက်ဆောင်ပို့ပေးတာဖြစ်ပါတယ်။ Kansas ပြည်နယ်ကနေလာတဲ့အမှတ်1ချေမြတ်တရင်က City Wine ကလည်း Christmas Day သတင်းတွေကိုတီးမှုတ်ဖျော်ဖြေခဲ့ကြပါတယ်။တောင်ကိုရီးယားမှာအခြေစိုက်တဲ့ American တပ်ဖွဲ့ဝင်တွေလည်းဒီကနေ့ Christmas နေ့အထူးနေ့လည်စာစားကြပါတယ်။မြောက်ကိုရီးယားနယ်စပ်နဲ့မိုင်ထက်လောက်ပဲဝေးတဲ့ Humphreys အခြေစိုက်စခန်းမှာ American စစ်သည်တွေဟာ Christmas ပွဲတော်မှာစားလေးရှိတဲ့အသားခင်တွေ Gingerbread Cookie မုန့်တွေနဲ့နေ့လည်စာပွဲကိုဆင်နွှဲခဲ့ကြပါတယ်။
Christmas နေ့မှာပဲဟောင်ကောင်မှာအစိုးရဆန့်ကျင်ဆန္ဒပြပွဲတွေဆက်လက်ပေါ်ပေါက်နေပါတယ်။ရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေကြားထိတ်တဲရင်ဆိုင်မှုတွေတိဖြစ်ခဲ့ပြီးနောက်တစ်နေ့မှာပဲဒီမိုကရေစီပြည်ချန်တဲ့အော်ယူပီကုန်တဲ့တွေဖြတ်လျှောက်ကြီးတဲ့ဆန္ဒပြခဲ့ကြတာပါ။မနေ့က ခရစ်မတ်ယူနေ့မှာတော့ဆန္ဒပြတွေကနေရောမြတ်မှာမိရှုဆန္ဒပြခဲ့တာတွေရှိလို့လုံလင်းရေးတွေကမြေရုံပုံနေနဲ့နေနေမှုတွေလည်းရှိခဲ့ပါတယ်။အစိုးရစံချိန်ရေးဒီမိုကရေစီလုံလောက်ခုနှစ်ရရှိအွန်လိုင်းကစီယုံလုံဆော်ခဲ့ကမနေ့ကဆန္ဒပြသူတွေကုန်တက်တွေခီးသွွားတွေသွာလာများတဲ့နေရာတွေမှာဆန္ဒပြခဲ့ကြတာပါ။ရစွေးမှုနဲ့နေရာရှိသူတွေကိုတိကျပြီးမှရေးကိုပို့ဆောင်ခွင့်ရရမယ်ဥပဒေကိုစံချိန်ကန့်ကွက်ရကစတင်ခဲ့တဲ့ဆန္ဒပြပွဲတွေအခုဆိုရင်9လအထိရှိလာနေပြီးအရှင်ရော့မဲ့လက္ခဏာလည်းမတွေ့ရသေးပါဘူး။နိုင်ငံလုံလောက်ခုနှစ်ရတက်ဖွဲ့အလွန်ကျွန်းနေနေမှုတွေကိုတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးတောင်းဆိုမှုတွေမရမချင်းဆန္ဒပြတောင်းဆိုမှုတွေအဆုံးသတ်မှာမဟုတ်တဲ့အကြောင်းလဲဆန္ဒပြသူတွေပြောဆိုထားတာပါ။မနေ့ည9:00နာရီနောက်ပိုင်းတော့ဟောင်ကောင်ကပင်နီဆူလာစိန်ခန်ဟိုတယ်အပဝင်ခီးသွွားတွေသွာလာများတဲ့နေရာတွေမှာဆန္ဒပြသူတွေကိုတော့ရတက်ဖွဲ့ကမျက်ရည်ပုံးတွေတုံးပြီးနှိမ့်နှင်းခဲ့တာလည်းဖြစ်ပါတယ်။
ဩစတြေးလျနိုင်ငံမှာအကြီးကျယ်ဆက်ပြီးတော့လောင်ကျွမ်းနေတဲ့တောမီကိုထိန်းနိုင်ဖို့အတွက်ဒီကနေ့ခရစ်မတ်နေ့မှာလည်းမိသားဝင်နှန်းတွေမနာတမ်းအလုပ်လုပ်နေကြရပါတယ်။ New South Wales ပြည်နယ်မှာဆိုရင်ဒီထိန်းမနိုင်သိမ်းမရဖြစ်နေတဲ့တောမီတွေကိုနှိမ့်သက်နိုင်ဖို့အတွက်စေတနာဝန်ထမ်းထောင်နဲ့ချီဟာမိသားတွေနဲ့အတူကူညီမိနှိမ့်သက်ပေးနေပါတယ်။ဒီ New South Wales ပြည်နယ်ထဲမှာပဲမိကြောင့်မို့လို့တေဆုံးသူ6ယောက်ထဲမှနည်းရှိပါပြီ။ပို့ပြီးတော့ပူပြင်းတဲ့ရာသီဥတုကြောင့်ရောမိုးခေါင်ရေရှားမှုကြောင့်ရောလေပြင်းတွေတက်နေတာကြောင့်မှမိတွေကိုထိန်းနိုင်ဖို့ခက်ခက်ခဲခဲစူးစမ်းနေကြရတာပါ။ဒီသတင်းဘက်ကမှရာသီဥတုပုံမပူပြင်းလာဖို့ရှိနေတာကြောင့်အဲ့ဒီမတိုင်ခင်မှာဧက6000ကျော်လောက်လောင်ကျွမ်းနေတဲ့ဒီတောင် South Australia ပြည်နယ်ကတောမီကိုတက်နိုင်သလောက်ငြိမ်းသက်ဖို့အတွက်ကိုလည်းစူးစမ်းနေကြရပါတယ်။ဒီကနေ့မှအပူချိန်ဟာနည်းနည်းတက်တာနေတာကြောင့်ပြည်နယ်မိသက်ဌာနအတွက်တော်မီတွေဆက်ပြီးကြီးမသွားနိုင်အောင်ထိန်းနိုင်ဖို့အခြေအနေကောင်းရှိနေပါတယ်ဒါပေမဲ့ဒီသတင်းဘက်ကုံကြရင်တော့အပူချိန်ဟာ40ဒီဂရီစင်တီဂရိတ်အထိမြင့်တက်ဖို့ရှိနေပြီးတော့လေတိုက်နှုံးကလည်းတိုးလာဖို့ရှိပါတယ်ဒါကြောင့်ဒေတာရင်းစောက်ကြည့်သတိပေးချက်ကိုဆက်လက်ထုတ်ပြန်ထားပါတယ်
ဗီယူအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိဟိုင်းဒိုမီတာ70 kHz 1683ညဟိုင်းဒိုမီတာ19 kHz 15563ညနဲ့ဟိုင်းဒိုမီတာ25 kHz 1665တို့ကနေထုတ်လွှင့်ပေးနေပါရရှင
်ဗီယူအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းတင်းလေးကိုဆက်လက်ကြီးညာနေပါတယ်ခရစ်မတ်နေ့အားလည်းရနေမှာပဲဖိလစ်ပိုင်နိုင်ငံလေပိုင်းမှာမိုးတိတံလေပြင်းတက်ခတ်မှုတွေနဲ့အတူတိုင်ဖုန်းမုန်တိုင်းတံကြောင့်အင်းကြီးထိခိုက်ပျက်စီးလက်စစ်မီးတွေဖြတ်တောက်ပြီးခီးသွွားတွေလည်းတောင့်တနေပါဗျ။ပြင်အစင်းနှစ်ရှိတဲ့ဖန်ဖုန်းတိုင်ဖုန်းမုန်တိုင်းဟာအရှေ့ပိုင်းဆမာပြည်နယ်ကုန်းတွင်းပိုင်းကိုဝင်ရောက်ချိန်မှာတနအီလီတိုင်နှုန်း120ကီလိုမီတာနဲ့လေပြင်းတိုက်စင်တနအီကီလိုမီတာ150ထိရှိခဲ့တဲ့အကြောင်းလဲမိုးလေဝသကြန့်ကျင်သူတွေကပြောပါဗျ။နိုင်ငံလေပိုင်းဖေဆာရာမြို့မှာလည်းလူပေါင်း4000ကျော်ကိုမင်းလူရပြောင်းရွှေ့ပေးထားပါပြီမဲ့အသေးပြောက်သတင်းတွေမကြားရတဲ့အကြောင်းလဲပြောဆိုထားကြပါလေတက်ပြင်းနေမှာလည်းလေပြင်းတက်ခတ်မှုနဲ့အတူမုန်တိုင်းတံကြောင့်ထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ်ဒီကနေ့ထိစစ်ကမ်းတွေမှာတင်မော159ဆင်းနဲ့အတူလူပေါင်း2000ကျော်လဲတောင်းတင်နေသလိုပြည်တွင်းလေကြောင်းခီးစဉ်60ထဲမှနည်းကိုလည်းဖျက်ခဲ့ရတာပါမွန်နယ်လန်ယောင်တခြားကအိမ်မောင်းတရားကျော်ပျက်စီးခဲ့တဲ့အကြောင်းလဲဒေသခံသတင်းတွေကဖော်ပြပါတယ်ဖိလစ်ပိုင်နိုင်ငံဟာနှစ်စဉ်တိုင်ဖုန်းမုန်တိုင်း20လောက်ဝင်ရောက်လေ့ရှိပြီးမကြာခင်နှစ်တည်းမှာမွန်တိုင်းနေရာပုံမူပြင်းထန်လာနေတာလည်းဖြစ်ပါတယ
်တရုတ်နဲ့အမေရိကန်ကြားမတာခင်ကရရှိခဲ့တဲ့ကုန်သွယ်ရေးသဘောတူညီမှုတွေအတွက်တရုတ်သမ္မတနဲ့အတူလက်မှတ်ထိုးအခမ်းအနားလုပ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်ရရှိထားတဲ့သဘောတူညီမှုကိုမျက်မျက်အပြီးသတ်ချင်တဲ့အတွက်သမ္မတရှီဂျင်ပင်းနဲ့တွေ့တဲ့အခါလက်မှတ်ထိုးပွဲလုပ်မယ်လို့သမ္မတထရမ့်ကသတင်းတောက်တွေကိုအင်္ဂါနေ့ကပြောကြားခဲ့တာဖြစ်ပါတယ်။ဇန်နဝါရီလပထမပတ်နှစ်နိုင်ငံကုန်သွယ်ရေးကိုယ်စားလှယ်တွေတွေ့တဲ့အခါပထမအဆင့်ကုန်သွယ်ရေးသဘောတူညီချက်ကိုလက်မှတ်ထိုးမယ်လို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်တင်စာကဒီဇင်ဘာ23ရက်နေ့တုန်းကပြောကြားထားတာပါ။တရုတ်နိုင်ငံဘက်ကတော့ကုန်သွယ်ရေးကိစ္စတရုတ်နဲ့အမေရိကန်ကြားအနီးကပ်ဆွေးနွေးနေပေမဲ့ဆက်လက်ညှိနှိုင်းနေဆဲပဲလို့ပြောပါတယ်။သဘောတူညီချက်လက်မှတ်ထိုးမဲ့အသေးစိတ်အစီအစဉ်နဲ့တခြားကိစ္စတွေကိုနှစ်ဖက်အနီးကပ်တိုင်းပင်ဆွေးနွေးနေဆဲဖြစ်တယ်လို့တရုတ်ဆိုရပြောခွင့်ရသူကန်ရှောင်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။အမေရိကန်တာဝန်ရှိသူတွေကထုတ်ပြန်တဲ့ကုန်သွယ်ရေးသဘောတူညီချက်တွေပတ်သက်လို့တရုတ်ဆိုရကဘယ်အချက်ကိုမှတိတိကျကျအတည်ပြုခြင်းမရှိပါဘူး။တာဝန်ရှိသူတွေလက်မှတ်ထိုးပြီးတော့မှအသေးစိတ်ထုတ်ပြန်မယ်လို့တရုတ်စီးပွားကူတန်းဝန်ကြီးဌာနကပြောကြားထားပါတယ်။
တနင်္ဂနွေတောင်ပိုင်းမှာအရက်သားတွေကိုတပြတ်မှုနဲ့စစ်သားနှစ်ယောက်ကိုအေးအေးယူလိုက်တဲ့အကြောင်းစစ်တပ်ပြောခွင့်ရကဒီနေ့ပဲပြောလိုက်ပါတယ်။အေးအေးယူခံရတဲ့စစ်သားနှစ်ယောက်ဟာဒီဇင်ဘာလ20ရက်နေ့မှာပဲလာရောက်ဖမ်းခံခဲ့တဲ့အကြောင်းလဲစစ်တပ်ပြောခွင့်ရသူကပြောဆိုခဲ့ပေမဲ့တေဆုံသူတွေနဲ့ပတ်သက်လို့အသေးစိတ်ကတော့မပြောပါဘူး။စုံစမ်းစစ်ဆေးမှုတွေပြီးရင်တော့ဥပဒေကြောင်းအရဆက်လက်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းလဲစစ်တပ်ပြောခွင့်ရသူကပြောဆိုထားပါတယ်။
ထိုင်းနိုင်ငံမှာဒီမြန်မာနိုင်ငံကအလုပ်သမားတွေအလုပ်လုပ်ကြတဲ့ကြက်မွေးမြူရေးလုပ်ငန်းတစ်ခုအပေါ်အသေးဖြတ်မှုနဲ့Thai TV သတင်းတောက်တယောက်ကိုထောင်ဒဏ်2နှစ်ချလိုက်ပါတယ်။တမကာဆက်ကြက်မွေးမြူရဲ့လုပ်ငန်းရဲ့လုပ်ငန်းဝင်အခြေအနေနဲ့ပတ်သက်တဲ့အမှုအကြောင်း Voice TV ဌာနမှအလုံးလုတ်ခဲ့တဲ့သတင်းတောက် ဆူချနီကလွိုက်ထရီက Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့တာကြောင့်ပြစ်ဒဏ်ချခံရတာဖြစ်တယ်လို့သူရဲ့ရှင်းကပြောပါရယ်။ငါနေတော့ကပြစ်ဒဏ်နှစ်နှစ်ချတဲ့အပေါ်တုံးလုံးမိချောင်းနဲ့ပြစ်ဒဏ်ကိုအယူခံဝင်မယ်လို့လည်းရှင်းကပြောပါရယ်။2016ခုနှစ်တုန်းကတမကဆက်ကျက်မှုမီရီလုပ်ငန်းမှာအလုပ်လုပ်ကြတဲ့မြန်မာလူသမားတွေကသူတို့အလုပ်လုပ်ရတဲ့အခြေအနေနဲ့ပတ်သက်လို့ထိုင်းလူခွင့်ရေးကော်မရှင်ကိုတိုင်ကြားခဲ့တဲ့အမှုအကြောင်းသတင်းတောက်က Twitter ပေါ်မှာရေးသားခဲ့တာပါ။အလုပ်သမားတွေကသူတို့လုပ်ငန်းကိုအသေးရဖြတ်တယ်ဆိုပြီးတမကဆက်ကုမ္ပဏီကတရားစွဲရမှုကိုတော့ဒီနှစ်ထဲမှာပဲထိုင်းတရားရုံးကပယ်ချပြီးတော့အလုပ်သမားတွေကိုရော်ကြီးပေးဖို့အမိန့်ချခဲ့ပါတယ်။သူတို့လုပ်ငန်းခွင့်အခြေအနေဆိုးရတယ်လို့ဆွဆဲချက်တွေကိုတမကဆက်ကုမ္ပဏီကညှင်းဆန်ပြီးတော့သတင်းတောက်နဲ့အလုပ်သမားအရေးလှုပ်ရှားသူ20အပေါ်အသေးရဖြတ်မှုနဲ့တရားစွဲခဲ့တာဖြစ်ပါတယ်။
ဒီကနေ့ညနေခင်းနောက်ဆုံးအသတင်းတွေကိုကိုအောင်လင်းဦးနဲ့မဆူမြတ်မွန်တို့ကကြေညာပေးသွားတာပါရှင်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါရမယ်။ရှခိုင်ပြည်နယ်ပူတိတောင်မြို့နယ်တောင်ပဇာစခန်းမှာတာဝန်ထမ်းဆောင်နေတဲ့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့ဝန်ထမ်းဌာနကလက်ထောက်ညွှန်ကြားရင်းမူလက်ထောက်ညွှန်ကြားရင်းမူတဦးလက်ထောက်အရာရှိနှစ်ဦးအပေါင်း၃ဦးကိုအမြင်မတိလက်နက်ကင်အဖွဲ့တစ်ခုကမနေ့ကဖမ်းဆီးသွားခဲ့တယ်လို့ပြည်နယ်လှပကတာဝန်ရှိသူတွေကအတည်ပြုပြောပါတယ်။ဘယ်အဖွဲ့ကဖမ်းဆီးသွားလဲဆိုတာအတိမပြုနိုင်သေးပေမဲ့အေးအေးရခိုင်လက်နက်ကင်အဖွဲ့ကတော့ဒီဖြစ်စဉ်ကိုမေးမြန်းထားဆဲလို့ဆိုပါတယ်။ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်အင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ဘူတီတောင်မြို့နယ်တောင်ပစားနယ်မြေစခန်းမှာတာဝန်ကျတဲ့အလုသမားလူဝေမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကလှဝကရာရှိ3ဦးကိုဒီဇင်ဘာ24ရက်နေ့ညနေပိုင်းမှာအမည်မသိလက်နက်ကင်အဖွဲ့တစ်ခုကနေဖမ်းဆီးသွားကြောင်းရခိုင်ပြည်နယ်လှဝကဦးစီးမှုညွန်ကြားရေးမှူးဦးအောင်မင်းကပြောပါတယ
်။အော်ဟုတ်ပါလေ။ဘူတီတောင်ကနေပြီးတောင်ပေါ်လာကိုသွားတဲ့အတွားမှာဖမ်းဆီးရတာကျွန်တော်ဟိုကနေစာမခေါ်သွားတော့တောင်ကျတဲ့နေရာသွားတဲ့ကျောင်းလာတာမဟုတ်သူကနေမကောင်းလို့ခွင့်ပါရီစေကူပြီးတော့ပြန်လာပြန်လာတဲ့ရာကြီးပါတင်ယူအောင်ပါလက်ထောက်ညွန်ကြားရင်နောက်ကျန်တဲ့မျိုးကတော့အငြေပါဗျလက်ထောက်လောက်ဝကနေရပ
ါဖန်စီခံရတဲ့သူတွေကတော့လောက်ဝကလက်ထောက်ညွန်ကြားရင်မူဦးတင်မျိုးအောင်လောက်ကလက်ထောက်ဦးစီမူဦးမျိုးဆွေဦးနဲ့လက်ထောက်လောက်ဝကဦးစီမူဦးအောင်ဖြိုးကျော်တို့တဦးဖြစ်ကြောင်းသူကဆိုပါတယ်ဘူတီတံမျိုးနဲ့မဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမောင်ကျော်စံကလောက်ဝကရာရှိ3ဦးလိုက်ပါလာတဲ့ဆက်လေဘူတီတံမျိုးကထွက်ကြောင်ရည်ရွာဘက်မှာဖမ်းခံရတာလို့ပြောပါတယ်
တော်ပဇာကနေတူလောင်နေရတာမြောက်ကလာပြီးတော့ပုတ်ကြည့်တော့လာကြိုးတယ်သူတို့တော်ပဇာကိုညနေ2:00နာရီ3:00နာရီလောက်ဆိုရင်တော်ပဇာဘက်ကိုဆက်လက်နဲ့ဖက်သွားကြတာဒီပုတ်ကြည့်တော့လည်း2:00နာရီ3:00လောက်ရှိနေတယ်လေအဲ့ဒီတန်ချေရော်နဲ့ကြောက်ရော်ဆိုတာရော်နေရရှိတယ်အဲ့ဒီနားကနေခေါ်သွားတယ်လို့ပြောတယ်အဲ့ဒီနေရာကရေးကနေအဲ့ဒီနေကိုမပိုက်ဘူးနေရှားဆောင်ပဲပိုက်တာ
ဆက်လက်မှာခရီးသည်စုစုပေါင်း18ဦးပါရှိပြီးအမည်မသိလက်နက်ကင်ဖွဲ့ကနေလက်ဝကရရှိ3ဦးကိုဖမ်းဆီးပြီးဆက်လက်ကိုတော့ပြန်လှုပ်ပေးခဲ့ပါတယ်နိုင်ငံဝန်ထမ်းတွေအခုလိုဖမ်းခံရတဲ့ဖြစ်စဉ်ပေါ်မှာရခိုင်ပြည်နယ်လက်ဝကဥစည်းမှုညွန်ကြားရင်မှုဥအောင်မင်းကအခုလိုပြောပါတယ
်ကျွန်တော်တို့တော့ဝန်ထမ်းဖြစ်တာနဲ့ညီအောင်ကြရတာဝန်ပေးရပါတယ်ဒီပေါ်မှာတော့ဗောဗျာဒါပဲဖြစ်အတရာနဲ့ထိကျောက်တာမျိုးတော့ရှိသေးစင်တာပါအခုလိုမျိုးဆန္ဒမျိုးလည်းမရှိသေးခင်ဗောဗျာသာပါပဲ
ဖမ်းဆီးထားတဲ့ဖွဲ့ဟာအေးအေးရခိုင်လက်နက်ကန်ဖွဲ့ကလို့ဒေသခံတွေကယူဆပြောဆိုနေကြပေမဲ့အေးပြောခွေရခိုင်ဒုခကတော့ဒီဖြစ်စဉ်ကိုမေးမြန်းထားဆဲလို့ဆိုပါတယ
်။အဲ့ဒီဥစ္စာကအင်တာနက်ပေါ်မှာတော့ကျွန်တော်လက်တွေ့တယ်။ကျွန်တော်အဲ့ဒီမှာကျွန်တော်တို့ဒီရုံးချုပ်ကိုလှမ်းပြီးတော့မေးထားတယ်ဗျ။ကျွန်တော်ရှိတယ်မပြန်လာသေးဘူး
။လောက်ဝကရရှိသုံးဦးဖမ်းဆီးခံထားရကြောင်းအတည်ပြုချက်ရရှိပေမဲ့ဘယ်ဖွဲ့ကဖမ်းဆီးသွားတယ်ဆိုတာတိတိကျကျထုတ်ပေါ်ပြောဆိုနိုင်ခြင်းမရှိသေးပါဘူး။ရခိုင်ပြည်နယ်မှာလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲကာလအတွင်းဌာနဆိုင်ရာဝန်ထမ်းတွေဖမ်းဆီးမှုတွေခံနေရသလိုအရသားတွေကလည်းအေအေဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးဖမ်းဆီးခံရမှုတွေကလည်းများပြားနေပါတယ်။မနေ့ကလည်းရခိုင်ပြည်နယ်မင်းပြားမြို့နယ်ဥပုံတောင်ရွာနီးကြောက်တော်မြို့နယ်စင်အိုးချံရွာနဲ့ပလဝမြို့နယ်နုံဘူးရွာဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေပြောခွေရခိုင်တုခကပြောပါတယ်ခင်ဗျာ
။နိုင်ငံအိမ်သတင်းပေးဖို့တော်တာပါရှင်။ခုတော့နိုင်ငံတကာသတင်းဆောင်မတွေပဲဆက်ရအောင်ပါ။ဒီမိုကရက်တစ်ပါတီအတွင်းသမရလောင်းရွေးမဲ့ပနာမရွေးကောက်ပွဲကိုလာမဲ့အဖက်ပြော်ရီလ3ရက်အိုင်အိုဝါပြည်နယ်မှာစတင်ကျင်းပမှာဖြစ်တာကြောင့်နှစ်တစ်ကူဇန်နဝါရီလမှာကိုယ်စားလှယ်လောင်းတွေရဲ့မဲဆွဲပွဲတွေအရှိန်မြင်လာပါလိမ့်မယ်။လူလူစစ်တမ်းတွေမှာတော့ဒူသမရဟောင်းဂျိုးဘိုင်ဒန်ကပါတီကိုစားပြုသမရလောင်းရှင်ပြိုင်မဲ့သူတွေထဲရှေ့ကပြင်းနေပါလေ။ဒါပေမဲ့တခြားပြိုင်ဖက်ကိုယ်စားလှယ်တွေကလည်းအစောပိုင်းကျင်းပမဲ့အိုင်အိုဝါနယူးဟမ်ရှာနဲ့တောင်ကယ်ရိုလိုင်းနာပြည်နယ်တွေကရွေးကောက်ပွဲတွေမှာထောက်ခံမဲ့အခိုင်အမာရအောင်ကြိုးစားနေပါလေ။ဒီမိုကရက်တစ်ပါတီတွင်သမရကိုယ်စားလှယ်လောင်းတွေရဲ့2020ရွေးကောက်ပွဲလာနဲ့ပတ်သက်လို့ဂျင်မလုံးရဲ့တင်ပြပို့ချက်ကိုကိုသိန်းထိုက်ဦးကပြောပြထားပါတယ
်။လာမယ့်နှစ်နိုဝင်ဘာရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရန့်ကိုနိုင်အောင်ရှင်ပြိုင်နိုင်မဲ့သူကသူသာဖြစ်တယ်လို့ဂျိုးဘိုင်ဒန်ကအမျက်တစေပြောနေတာပါ။ သူ့ကိုဝေဖန်နေကြတာတွေကိုလည်းသူသိပါတယ်လို့အခုလိုပြောပါတယ
် I know I'm criticized by some really good decent opponents I've been running
အတိုက်ခံတချို့ရဲ့ကျွန်တော်အပေါ်ဝေဖန်နေတာတွေကျွန်တော်ကြားပါတယ်ကျွန်တော်ဟာတိုင်းပြည်ကိုစူးစီးညီညွတ်အောင်လုပ်ဖို့အတွေ့အကြုံနဲတဲ့သူမပြတ်သားတဲ့သူဆိုပြီးဝေဖန်နေကြတာပါဒီတိုင်းပြည်ကိုမစူးစီးနိုင်ရင်ကျွန်တော်တို့ဘာမှလုပ်လို့မရပါဘူးလက်ရှိစနစ်အောင်မှာကျွန်တော်တို့လုပ်လို့မရပါဘူး
တနင်္ဂနွေလုံးအတိုင်းအတာအရလူထုစစ်တမ်းတွေမှာဂျိုးဘိုင်ဒန်ကဥဆောင်နေပါတယ်ဒါပေမဲ့လည်းအိုင်အိုဝါနဲ့နယူးယောက်ရှားရပြည်နယ်တွေမှာအဓိကပြိုင်ဘက်တွေနဲ့အကျိန်နဲ့ရင်ဆိုင်ရနိုင်ပါတယ်အဲ့ဒီအထက်မှာမက်ဆာချူးဆက်ပြည်နယ်လွှတ်တော်အမတ်အဲလစ်ဘက်ဝါရန်လည်းပါဝင်ပါတယ်အဲလစ်ဘက်ဝါရန်ကခုလိုမဲဆွဲနေပါတယ်
We want to stimulate this economy. We want an economy that grows. Then let's grow it.
စီးပွားရေးတိုးတက်အောင်လို့ထအောင်လုပ်ဖို့စီးပွားရေးပိုကောင်းအောင်လုပ်ဖို့ဆိုရင်ကျမတို့ရဲ့ပြည်သူတွေကိုရင်းနှီးမြှုပ်နှံနိုင်အောင်လုပ်ပေးရပါလိမ့်မယ်။သူတို့လက်ထဲမှာငွေတွေရောက်လာအောင်ထည့်ပေးရပါလိမ့်မယ်။ဘီလီယံနာတွေကပဲဒီငွေတွေကိုရယူနေတာမျိုးမဖြစ်စေရပါဘူး
။2019ခုနှစ်တခြားလို့မဲဆွယ်ပွဲတွေမှာအဲလစ်ဘက်ဝါရန်ကိုကြိုက်တဲ့သူများလာခဲ့တယ်လို့စစ်တမ်းတွေမှာဖော်ပြပါတယ်။နောက်ပိုင်းမှာတော့သူ့အပေါ်လူကြိုက်များတဲ့အရှိန်တန့်သွားခဲ့တာကိုတွေ့ရပါတယ်။အခုပါတီတွင်းသဗ္ဗတလောင်းရွေးပွဲစောစောချင်းမှပဲပြည်နယ်ဒီမှာလူသိများတင်ရှားလာတဲ့သူတယောက်ကတော့အင်ဒီယားနာပြည်နယ်ဆော့ဘန်မြို့တော်ဝင်ပစ်ဘူဒီဂျက်ဖြစ်ပါတယ
်။ We can galvanize and not polarize an American majority that is ready to deliver big reforms, big ideas.
American ပြည်သူအများစုရဲ့စိတ်အားထက်သန်မှုကိုနှိုးဆော်ဆီးပြီးတော့သဘောကျလဲမှုတွေမပေါ်ပေါက်အောင်ထိန်းချုပ်ရင်းကြီးမားတဲ့အပြောင်းအလဲတွေပေါ်ဆောင်ရပါလိမ့်မယ်။အရင်ဆယ်စုနှစ်တွေအတွင်းမဖြစ်ခဲ့တဲ့လူအများစုကိုစုစည်းပြီးတော့အချင်းချင်းစည်းစည်းလုံးလုံးနဲ့အောင်မြင်အောင်လက်တွဲဆောင်ရွက်ရပါလိမ့်မယ်
။ဘာမောက်ပြည်နယ်ထက်လွတ်တော်အမတ်ဘန်နီဆန်ဒါဟာလည်းဒီမိုကရက်တစ်ပါတီအတွင်းသမ္မတလောင်းကိုယ်စားလှယ်တွေထဲမှာထိတ်ဆုံးပိုင်းမှာအမျက်ရှိနေတဲ့သူပါ။သူကမဲဆွယ်ပွဲတွေမှာသမ္မတဆန်ကိုခုလိုပြင်းပြင်းထန်ထန်ဝေဖန်ပြောဆိုလို့ရှိပါလေ
။ And what our campaign is exactly the opposite of what Trump is trying to
ကျွန်တော်တို့မဲဆွယ်စည်းရုံးမှုတွေဟာ Trump လုပ်နေတာယူနဲ့လုံးဝကွဲလဲပါတယ်။သူကတိုင်းပြည်ကိုသွေးကွဲအောင်လုပ်နေတဲ့သူပါ။ကျွန်တော်တို့ကကျွန်တော်တို့ပြည်သူတွေကိုပြန်စုစည်းမယ်။အားလုံးတူတကွအမေရိကန်ပြည်သူအားလုံးအတွက်စီစဉ်နေချမှတ်လှုပ်ဆောင်ဖို့ပါ။
Iowa ရွေးကောက်ပွဲမှာလူထုထောက်ခံမှုထူးထူးခြားခြားရဖို့ကြိုးစားနေသူတွေထဲမှာ Minnesota ပြည်နယ်ထက်လွတ်တော်အမတ် Amy Klobuchar, New Jersey ထက်လွတ်တော်အမတ် Cory Booker နဲ့စွန့်ဦးစီးပွားရေးလုပ်ရှင် Andrew Yan တို့ပါဝင်ပါတယ်။မဲတွေစပေးပြီးပနာမရွေးကောက်ပွဲကြီးကျင်းပပြီဆိုတာနဲ့ဒီကိုယ်စားလှယ်လောင်းတွေအပေါ်လူထုထောက်ခံမှုကိုအကြီးအကျယ်ဆန်းသက်လိုက်တာလို့ဗာဂျီးနီးယားတက္ကသိုလ်ကလေးလာသုံးသက်သူတူဖြစ်တဲ့လယ်ရီဆပတူကပြောပါလေ
You either get votes or you don't. Nobody can explain away 1% of the
vote. ဒီဖြစ်စေမရသည့်ဖြစ်စေအိုင်အိုဝါမှာစတင်ကျင်းပမယ်ရွေးကောက်ပွဲမှာမဲတရာခိုင်နှုန်းတော့မရဘူးဆိုရင်ဘလို့မှရှင်းပြလို့မရတော့ပါဘူးကိုကိုရန်ပုံငွေလှူနေတဲ့သူတွေကလည်းအချို့တန်းနှုတ်ဆက်သွားပါလိမ့်မယ်ဆိုလိုတာကပတ်စံထမ်းမရတော့ဘူးပေါ့ဒီတော့မဲဆွယ်စည်းရုံးတာတွေရဲရတော့မယ်လို့ဆိုလိုတာပ
ါဒီမိုကရက်အများစုကလက်ရှိသမ္မတထရန့်ကိုရှင်ပြိုင်နိုင်မဲ့သူနောက်စီးပွားရေးနဲ့လူမှုရေးဆိုင်ရာအပြောင်းအလဲတွေဖန်တီးနိုင်မဲ့ liberal တွေတဲကခိုင်မာတဲ့ကိုယ်စားလှယ်ကိုပဲရွေးချယ်ကြတာကြောင့်ဒီမိုကရက်ပါတီအတွင်းသမ္မတလောင်းပြိုင်ပွဲဟာအချိန်ကြာနိုင်နေဆိုပြီးဘန်ဒယ်ဘစ်တက်သူကနိုင်ငံရေးသုတေသီသောမတ်ရှော်ဝက်စ်ကပြောပါလေ
The energy in the Democratic Party is more on the left than
the Democratic Party twin AR တွေက Biden လို့သဘောထားပြောပြောင်းသူတွေထက်သဘောထားတင်းမာသူတွေပိုများတယ်။ပနမရွေးကောက်ပွဲတွေမှာပါတီတွင်အကြီးအကျယ်သဘောထားခွဲလဲမှုတွေပေါ်လာနိုင်ပါတယ်
။ Democratic Party တွင်သမ္မတလောင်းပြိုင်ပွဲတွေထဲမှာ New York ပြည်နယ်မြို့တော်ဝင်အောင် Michael Bloomberg ကတော့နောက်ဆုံးမှဝင်လာသူဖြစ်ပါတယ်။ဒါပေမဲ့လည်းတယ်လီဗီရှင်းကြော်ညာတွေအတွက်ဒေါ်လာသန်းချီသုံးဆွဲခဲ့ပြီးလက်တလောလူထုစစ်တမ်းဒီမှာလူထုထောက်ခံမှု100ရာခိုင်နှုန်းနီးပါးအထိတက်လာတာတွေ့ရကြောင်းပါခင်ဗျာ
ကိုသိန်းထိုက်ဦးတင်ပြတော်ရပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကို line to meter 71925တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်သောတာရှင်များရှင်ဒီစဘာလ18ရက်နေ့ကပဲပါကစ္စတန်သမ္မတဟောင်းလည်းဖြစ်စစ်ဘော်ချုပ်ကြီးဟောင်းလည်းဖြစ်တဲ့ပါဗက်မူရှရက်ကိုနိုင်ငံတော်တစ္ဆာဖောက်မှုနဲ့ပါကစ္စတန်အထူးတရားရုံးတစ်ခုကတည်တံ့ချမှတ်လိုက်ပါတယ်နိုင်ငံတော်ရေးပေါ်အခြေအနေကြေညာမှုနဲ့ပတ်သက်ပြီးတော့အခုလိုတရားစွဲဆိုခံခဲ့ရတဲ့အကြောင်း VOA သတင်းထောက် Jeff Caster သတင်းပေးပို့ထားတာကိုကိုငင်းချန်ကပြောပြထားပါတယ်ရှင်
။ဆေးအာဏာရှင်ဟောင်းအတွက်အခုတရားရုံးဆုံးဖြတ်ချက်ဟာပထမဦးဆုံးအကြိမ်အဖြစ်ပါကစ္စတန်မှာတရားစီရင်ပြီးပြစ်ဒဏ်ချမှတ်ခံရတာပါ။ဗိုလ်ချုပ်ကြီးမူရှရက်ဖ်ဟာလက်ရှိမှာတော့ဒူဘိုင်းမြို့မှာဆေးကုသမှုခံယူပြီး1996ခုနှစ်မှာဆေးအာဏာသိမ်းမှုကိုခေါင်းဆောင်ခဲ့တာပါ။အာဏာသိမ်းမှုအတွက်တရားရေးဌာနကဥပဒေကြောင်းအရအကြောင်းပြချက်ပေးခဲ့ပြီးလွှတ်တော်ကလည်းထောက်ခံခဲ့ပါတယ်။ဒါပေမဲ့2008ခုနှစ်ကနိုင်ငံတော်အရေးပေါ်အခြေအနေကြေညာခဲ့တဲ့အပေါ်မှာ အခုလိုတရားစွဲဆိုခံခဲ့ရတာပါ2014ခုနှစ်ကတည်းကစတင်စွဲဆိုခဲ့တဲ့အမှုကိုအခုမှဆုံးဖြတ်နိုင်ခဲ့တာပါတိုင်းပြည်အတွင်းမှာဩဇာအာဏာကြီးမားတဲ့စစ်တပ်ရဲ့ဖိအားတွေကြောင့်2016ခုနှစ်မှာတော့ဈေးကူတာမှုခံယူဖို့အတွက်တိုင်းပြည်ကနေထွက်ခွာခွင့်ရခဲ့တယ်လို့အများကယူဆပါတယ်။အင်္ဂါနေ့တရားရုံးဆုံးဖြတ်ချက်အပြီးမှာတော့ဒီအမှုဟာအစကတည်းကမစွဲသိမ့်ဘူးလို့မူရှာရက်ဖ်ရဲ့ရှေ့နေအတာရှားကသတင်းတောက်တွေကိုပြောပါတယ
်။
ဒီအမှုဟာမားနေတယ်လို့ကျွန်တော်ပြောချင်ပါတယ်။ဒီအမှုကိုတပြည်လုံးစန္ဒခံယူပွဲလုပ်တင်ပါတယ်။တိုင်းပြည်မှာစန္ဒခံယူပွဲလုပ်ပြီးဆုံးဖြတ်တင်ပါတယ်
။တရားရုံးရဲ့ဆုံးဖြတ်ချက်ဟာနောက်ဆုံးမဟုတ်သေးဘူးလို့တရားရုံးချုပ်အကြီးတန်းရှေ့နေဟာမီအလီခန်းကသတင်းတောက်တွေကိုပြောပါတယ
် The option is under the law
တရားရုံးချုပ်မှာယူခံခွင့်ရှိပါသေးတယ်1986ခုနှစ်ဥပဒေအရလုတ်ခဲ့တဲ့တရားစွဲဆိုမှုမှာပါကစ္စတန်တရားရုံးမှာယူခံခွင့်ရှိပါတယ
်စစ်တပ်နဲ့နှီးစပ်တယ်လို့ယူဆရတဲ့လက်ရှိအစိုးရကတော့ဘာတရားဝင်ထုတ်ပြန်မှုမှာမလုပ်ခဲ့ပါဘူးစစ်တပ်ဩဇာအာဏာကြီးနေတဲ့အတိုင်းပြည်တစ်ခုမှာအခုလိုတည်တံကိုဆောင်ရွက်ဖို့ကိစ္စဟာလွယ်မှာမဟုတ်ဘူးလို့တချို့လေးလာသူတွေကသုံးသပ်ပါတယ်ခင်ဗျာ
ပါကစ္စတန်အာနာရှင်ဟောင်းပါဗက်စ်မူရှရက်ကိုမျက်ကွယ်တည်တံ့ချမှတ်ခဲ့တဲ့အကြောင်းကိုငင်းချန်တင်ပြသွားတာပါရှင်။ VOA မြန်မာပိုင်းကနေခရစ်စမတ်နေ့ညနေခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။သောတာရှင်များရှင်ခုလိုခရစ်စမတ်နဲ့နေ့တိကျရသည့်ရောက်တိုင်း VOA ကသတင်းလေးတွေထုတ်လွှင့်ပေးနေကြမှုဒီကနေ့မှာတော့ Band Aid Trinity တည်ဆိုထားတဲ့ Do They Know It's Christmas ဆိုတဲ့သတင်းကိုထုတ်လွှင့်ပေးချင်ပါတယ်။နားဆင်ပါရှင်
။ It's Christmas time.There's no need to be afraid. At Christmas time, we let in light and we banish shame.
And in our world of plenty, we can spread a smile of joy. Throw your arms around the world. Christmas bells that ring them all the clanging chimes of doom. Well, tonight, thank God it's them instead of you. And there won't be snow in Africa this Christmas time. The greatest gift they'll get this year is life.
Deprived if the tables turn, would you survive?
Here's to them underneath that burning sun.
You ain't gotta feel guilt, just selfless. Give a little help to the helpless.
Do they know it's Christmas time at home?
ကျမတို့အခုထုတ်လွှင့်သွားတဲ့ Christmas သချင်းလက်ဆောင်ကိုသောတာရှင်တွေနှစ်ခြားကြလိမ့်မယ်လို့မျှော်လင့်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်း Radio အစီအစဉ်ပြပချင်မှာပဲ VOA ရဲ့အယုံမြင်သားကြအစီအစဉ်တွေကိုညနေ9နာရီနဲ့9နာရီခွဲတိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။ Intel Set 17နဲ့ Mia Set 3ဂျိုရုတွေကလည်းဖန်ယူကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။အခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုကောင်းလင်းကပြောပြပေးပါအောင
်ဒီကနေ့ကျောက်တဲ့ Christmas နေ့ထိမ့်မှတ်ဖြစ်မေတ္တာတရားရဲ့လေးလံမှုတွေကိုပိုယန်းမင်းကြီး Francis ကအလေးထားဟောကြားသွားပါတယ်မန္တလေးလို့ဘုရားသခင်ကကိုယ့်ကိုချစ်တယ်လို့လူတွေထင်နေပေမဲ့တကယ်လို့ဘုရားသခင်ကအကျွမ်းမဲ့ချစ်ခြင်းမေတ္တာနဲ့လူဆိုးလူကောင်းမခွဲကြဘဲအဆိုးဆုံးလူတွေကိုတော့မှမေတ္တာထားတဲ့အကြောင်း St. Peter's Basilica ဘုရားကျောင်းကတကောင်းရန်တရားဝဲမှာပိုယန်းမင်းကြီးဟောကြားသွားတာပါခရစ်မတ်ကသမယပြည့်ပိုယန်းမင်းကြီးဟာစိန့်ပီတာစ်ဘက်ဆလီကာဘုရားကျောင်းတော်ဝရန္ဒာကနေဒီကနေ့လဲပြည့်သက်တွေကိုတရားဟောကြားမှာဖြစ်ပါတယ်ခရစ်တော်ပွားမြင်တဲ့အထိမ်းအမှတ်ပြည့်ဒီကနေ့ကမ္ဘာတစ်ဝှမ်းခရစ်မတ်ပွဲတော်ကိုဆင်နွှဲနေမှာပဲကက်သလစ်ခရစ်ယာန်သာသနာပိုင်းပိုယန်းမင်းကြီးနဲ့ကင်တာဘရီကိုင်းကျုပ်ဆရာတော်ဂျက်စတင်ဝဲဘီတို့ဟာလဲတောင်ဆူရနိုင်ငံမှာငင်းချင်းရင်းနဲ့တပြာတရားဝါပြောရေးအတွက်မျှော်လင့်နေကြောင်းလဲဒီကနေ့ပဲသတင်းစကားပါလိုက်ကြပါတယ်ယေရှုခရစ်တော်ပွားမြင်တဲ့ဘက်သလဟမ်မြို့ကနေတပီဘုရားကျောင်းတော်မှာတော့ဒီကနေ့ခရစ်မတ်ပွဲတော်နေ့ကိုဝိပုစုတော်မွေးနေတဲ့ဒီနေ့ပဲကျင်းပခဲ့ကြပါတယ်။မေရိုမေရီယေရှုခရစ်တော်ကိုဖွားမြင်ခဲ့တဲ့ကိုနီယာမှာ၄ရာစုကလေးကဘုရားကျောင်းကိုတိဆောက်ထားတာဖြစ်ပြီးမင်းညားကလည်းခရစ်ယာန်ဘုရားဘူးထောင်ထဲချပြီးဂျော်ဒန်မြစ်တစ်ဖက်ကမှရှိတဲ့ဘက်သလဟမ်မြို့ကိုလာရောက်ပြီးခရစ်မတ်ပွဲတော်ကိုကျူးစွာဝိပုစုတော်ခဲ့ကြတာပါ။ခရစ်မတ်နေ့မှာပဲဟောင်ကောင်မှာဆူဝါဆန်ချင်ဆန္ဒပြပွဲတွေဆက်လက်ပေါ်ပေါက်နေသလိုထိတ်တဲရင်ဆိုင်တိုးမှုတွေနဲ့လည်းကြုံနေရပါတယ်။ရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေကြားထိတ်တဲရင်ဆိုင်တဲ့အထိဖြစ်ခဲ့ပြီးနောက်တစ်နေ့မှာပဲဒီမိုကရေစီကြွေးကြော်ဆန်တဲ့ OIP ကုန်းနေတွေနဲ့ဖျက်ချောက်ချီတက်ဆန္ဒပြခဲ့ကြတာပါ။မနေ့ကခရစ်မတ်ပွဲတော်အကျိုးနဲ့မှာတော့ဆန္ဒပြသူတွေနေရာတော်တော်များများမှာမိရှုဆန္ဒပြခဲ့ကြသလိုလုံတိုင်းရဲတွေကမျိုးရည်ပုံတွေနဲ့နှိမ်နှင်းမှုတွေနဲ့လည်းကြုံခဲ့ရပါတယ်။ဆူဝါဆန်ချင်ဒီမိုကရေစီလွတ်လပ်ခွင့်ရရှိအွန်လိုင်းကစီယုံလုံးစော်ခဲ့ရကမနေ့ကဆန္ဒပြသူတွေကုန်းတိုက်တွေခီးသွားတွေသွာလာများတဲ့နေရာတွေမှာဆန္ဒပြခဲ့ကြတာပါ။အဆွေရနိုင်ငံမှာအကြီးအကျယ်တော်မီဆက်လက်လောင်ကျွမ်းနေတာကိုထိန်းချုပ်နိုင်မှုဒီနေ့ခရစ်မတ်နေ့ထိမိသက်ဝင်နဲ့မနာမနေကြိုးပမ်းနေကြရပါတယ်။ဒီသတင်းပတ်ကောင်မှာရာသီဥတုပုံမပူပြင်းလာလိမ့်မယ်လို့ခန့်မှန်းထားတဲ့အတွက်လဲဒီမတိုင်ခင်မှာအေက6000ကျော်လောက်လောင်ကျွမ်းနေတဲ့တော်မီကိုတက်နိုင်သမျှညှိတက်ဖို့ကြိုးစားနေကြတာပါ။ဒီကနေ့မှာအပူချိန်နည်းနည်းပြန်သက်သာလာတဲ့အတွက်ပြည်내မိသက်ဌာနတွေအတွက်တော်မီဆက်ကြီးထွားမလာနိုင်အောင်ထိန်းနိုင်မယ့်အခြေအနေတွေလည်းရှိကောင်းရှိနေနိုင်ပါတယ်
။တရင်အချင်းချက်ကိုကောင်းလွန်ကြီးညာပေးကြတာပါ။ဒီညနေ့အတွက်စီစဉ်ထုတ်လုပ်ရမှုကကောင်းအောင်ဖြစ်ပြီးတော့ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Desta Wanderat ဖြစ်ပါတယ်။ FIO American အသံညာပဲမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ25 kHz 3953ည၊လိုင်းဒိုမီတာ32 kHz 11803ည၊လိုင်းဒိုမီတာ57 kHz 9339နဲ့လိုင်းလက်မီတာ190 kHz 3905ကနေထုတ်လွှင့်ပေးသွားအောင်ပါပါ။ဒေါက်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအမရှင်လာပါစေရှင်။ FIO ကိုအားပေးနာဆင်တဲ့အတွက်လည်းအချို့ပဲကျေးဇူးတင်ပါတယ်။ကျမနန်းလာပါ။
This program has come to you from the Voice of America, Washington. From Washington, this is